မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းပဋိပက္ခဖြစ်ပွားရာနယ်မြေတွေကနေအိုးအိမ်ဆွတ်ခွာသွားရသူတွေအိမ်ပြန်လာနိုင်ရေးအတွက်အကူအညီပေးမဲ့စီမံကိန်းတရက်ကိုအကောင့်ထဲပို့ဖို့ရှိကြောင်းဂျပန်အစိုးရကဒီဇင်ဘာလနှောင်းပိုင်းကကြေညာခဲ့ပါတယ်။2020ပြည်နှစ်နှစ်လယ်ပိုင်းမှာစတင်မဲ့ဒီစီမံကိန်းအရပရဟိတအဖွဲ့အစည်းဖြစ်တဲ့ Nippon Foundation နဲ့အတူဂျပန်အစိုးရအနေနဲ့မြန်မာစစ်တပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့တို့အကြားကတိုက်ပွဲတွေကြောင့်အိုးအိမ်ဆွတ်ခွာရသူ3000ကို American Dollar 5,000ကုန်ကြခံပြီးကူညီမှာဖြစ်ပါတယ်။ဒီစီမံကိန်းအရအိမ်လုံးပေါင်း900နဲ့ရေအိမ်တွေအပြင်လက်သမားတွေဝင်ငွေတိုးစီကိုစက်ပြိုးရေးတင်တန်းတွေလည်းတင် जा ပေးသွားမှာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ကချင်လက်မျိုးရေးတပ်ဖွဲ့ KIA အကြားတရားဝင်အပြည့်အခတ်ရစစ်ထားခြင်းမရှိတာကြောင့်ဒီစီမံကိန်းရဲ့ကရုလုပ်ငန်းတွေကိုတော့မြန်မာအစိုးရထိန်းချုပ်ထားတဲ့နေရာတွေမှာစတင်မှာဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့ပဋိပက္ခဟာဆယ်စုနှစ်ချီပြီးကြာမြင့်နေကြတာပါ။ဒီစီမံကိန်းရဲ့နှိစက်သူတူကတော့ငင်းကြဲရေးဆွေးနွေးပွဲတွေမှာတိုးတက်မှုတွေရလာတာနဲ့အမျှဒီစီမံကိန်းကိုကချင်လူမျိုးရေးတပ်ဖွဲ့ထိန်းချုပ်ရာနေရာတွေပါမှာတိုးချဲ့လှုပ်ဆောင်သွားမယ်လို့ဂျပန်နိုင်ငံတုတ် Nikkei Asian Review သတင်းဌာနကပြောပါတယ်။ကချင်ပြည်နယ်အပြင်နဲ့ထွက်ကုန်နေတဲ့တွင်းထွက်ပစ္စည်းတွေကိုဆက်စုနှစ်ချီပြီးတရုတ်နိုင်ငံကိုတင်ပို့နေတာကြောင့်စီးပွားရေးရတရုတ်နိုင်ငံပေါ်မီကိုအားထားနေရတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်။မြန်မာစစ်တပ်ကိုတိုက်ခိုက်နေတဲ့ KIA တပ်ဖွဲ့ကလည်းတရုတ်နိုင်ငံစီကနဲ့လက်နက်တွေပဲယူရရှိနေတယ်လို့လည်းဆိုပါတယ်။ပြည်နိုင်ငံဟာမြန်မာညီငယ်ရဲ့လုပ်ငန်းရှင်တွေမှာလည်းတရုတ်တက်မတော်အစိုးရနဲ့တိုင်းသားလူနည်းစုတွေအကြားချောင်းဝင်ဆောင်ရွက်နေကြတာပါဒီအချက်တွေကြောင့်ကချင်ပြည်နယ်အပါအဝင်မြန်မာနိုင်ငံမြောက်ပိုင်းဟာတရုတ်နိုင်ငံအခိုင်အမာဩဇာလွှမ်းမိုးနေတာဖြစ်ပါတယ်